This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီဒေါတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပီစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးကိုစိတ်နှပြကြမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့တာပေးလိုက်ရပါတယ်ရှင်မင်္ဂလာမနက်ခင်ပါရှင်ဒီကနေ့2025ခုနှစ်ဇန်နဝါရီလ16ရက်နေ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့စီရေးသတင်းကောက်နှုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်
။ Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာ။ကုချင်စားပြီး2025ခုနှစ်ဇန်နဝါရီလ16ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့အနောက်မြောက်တိုင်းစစ်တနာကျုပ် Short Tight ဒုံးများဖြင့်တိုက်ခိုက်ခံရာဗိုလ်ကြီးတူပါဝင်12ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းမုံရွာခြေဆိုင်စစ်ကောင်စီရဲ့နောက်မြောက်တိုင်းစစ်တနာကျုပ်နောက်ပတ်ခါကိုတရားကုန်မမရှော့တိုက်တုံးများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ရမှာဗိုလ်ကြီးတူပါဝင်12ဦးသေဆုံးခဲ့တယ်လို့ Brave Warriors for Myanmar ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ4ရက်နေ့ည9:45မိနစ်ခန့်မှာတရားကုန်မမရှော့တိုက်တုံး၄လုံးနဲ့နောက်ပတ်ခါတိုင်းစစ်တနာကျုပ်ကိုပြစ်ခတ်ခဲ့ရမှာနောက်ပတ်ခါဒူတိုင်းမှုအဆောင်နဲ့ဦးစည်းရုံးတို့ထိမှန်ပျက်စီးခဲ့ပြီးဗိုလ်ကြီးကောင်းထက်စွာပါဝင်6ဦးပွဲချင်းပြီးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပြင်နောက်ဆက်တွဲရရှိတဲ့သတင်းအရအမှတ်စနစ်ဆက်သွယ်ရေးတပ်ရုံးကိုလည်းရှော့တိုက်တုံးထိမှန်ခဲ့ကညဆောင်3ဦးနဲ့ကွန်မန်ဒိုစစ်သည်2ဦးစုစုပေါင်း5ဦးသေဆုံးခဲ့တယ်လို့သိရပါဗျ။အနောက်မြောက်တိုင်းစစ်တနာကျုပ်ဟာစကိုင်းမကွေးနဲ့ချင်းပြည်နယ်တို့ကစစ်ကောင်စီလက်ရုံးတပ်ဖွဲ့များကိုအမိန်ပေးကုတ်ကဲနေတဲ့စစ်တနာကျုပ်ဖြစ်ပြီးတော်လိုင်းအင်အားစုများအတွက်ကြီးမားတဲ့အတားအဆီးဖြစ်နေတာကြောင့်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့အသိပေးထားပါဗျ။ဒီတိုက်ခိုက်မှုကို Brave Warriors for Myanmar BWM Shadow Moya Anonymous Heroes Chinwin Fighters, Dong Myoset, Bomosei, Democratic Rangers ဖွဲ့တို့ကပူးပေါင်းတိုးဆောင်ခဲ့တာဖြစ်ပါလေခင်ဗျာ။အခုတခါဒီမော့ဆုံမြို့နယ်အတွင်းရှိရွာနှင်းရွာကိုစစ်ကောင်စီကဘုံကျဲတက်ခတ်မှုကြောင့်စစ်ရှောင်း3ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဇန်နဝါရီလ15ရက်နေ့နေ့လယ်ပိုင်းမှာဒီမော့ဆုံမြို့နယ်ရှေးဘက်ချမ်းရှိဘိုးလျားကျေးရွာနဲ့ဒေါ်စုခုကျေးရွာတို့ကိုစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတက်ခတ်ခဲ့တဲ့အတွက်စစ်ရှောင်း3ဦးသေဆုံးက4ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းကင်းဒီမျိုးသားများကာကွယ်ရေးတပ် KNDF ဘူသတင်းနဲ့ပြန်ကြားရေးတာဝန်ခံတာအဲဆိုးကပြောကြားခဲ့ကြောင်းကင်းဒီဒေသသတင်းဌာနများကသိရှိရပါတယ်။ဒေါ်စုကူကြီးရွာဘုံကျဲတက်ခတ်မှုမှာစစ်ရှောင်းမော်ဒမတော်ဆက်သူ32နှစ်အရွယ်မျိုးသားတူနဲ့38နှစ်အရွယ်မျိုးသမီးတူပွဲချင်းပြီးတေဆုံးခဲ့ရပြီးအသက်80ဝန်းကျင်အရွယ်စစ်ရှောင်းမျိုးသမီးတူဦးကောင်းတင်ရနဲ့ဆေးရုံမှာတေဆုံးသွားခဲ့တယ်လို့သိရပါတယ်။ထိခိုက်ဒဏ်ရာသူမျိုးသားနှုတ်နဲ့မျိုးသမီးနှုတ်ညနာ6:00မှာထိခိုက်ခဲ့ပြီးစေကုသမှုခံယူနေရတယ်လို့သိရှိရပါတယ်ခင်ဗျာ။ခုတခါစီဆိုင်မြို့နယ်နောင်ထောင်ကျေးရွာကို Jet Fighter နဲ့နှစ်ကြိမ်ဘုံကျဲတက်ခတ်ခဲ့တဲ့တဲ့တွင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဇန်နဝါရီလ14ရက်နေ့ညနေခင်း3:00ချိန်မှာစစ်ကောင်စီဟာပိုးဒေသစီဆိုင်မြို့နယ်နောင်ထောင်ကျေးရွာကို Jet Fighter နဲ့နှစ်ကြိမ်ဘုံကျဲတက်ခတ်ခဲ့ကြောင်း PNL ကတရင်ထုတ်ပြန်ထားပါတယ်။ဘုံကျဲတက်ခဲ့တဲ့အတွက်ကြောင့်နောင်ထောင်ရဲစခန်းနဲ့ခြေရွာဓမာယုံထိခိုက်ပျက်စီးခဲ့ရတယ်လို့ဖော်ပြထားပါလိမ့်ခင်ဗျာ။အခုတခါတင်ဆက်ပြီးမှာကတော့ကန်ဒီပြူရွာကိုရိတ်ခါပို့ထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကို၅ကြိမ်တိုင်တက်ခတ်ခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါလေ။မကွေးတိုင်းမြို့နယ်ကကန်ဒီပြူစောတိရွာကိုရိတ်ခါပို့ထွက်လာတဲ့ကားတန်းနဲ့စစ်ကြောင်းကို၅ကြိမ်တိုင်တက်ခတ်ခဲ့ရမှာစစ်ကောင်စီတပ်သား10ဦးသေဆုံးခဲ့တယ်လို့မြန် Supporting Battalion ကထုတ်ပြန်ထားပါလေ။ဇန်နဝါရီလ17ရက်နေ့မှာအဲ့ဒီစစ်ကြောင်းကိုအင်းရောင်ကျေးရွာနီမှာတစ်ကြိမ်ဝက်ကောင်းကျေးရွာနီမှာတစ်ကြိမ်မိုင်းဆွဲတိုက်ခတ်ခဲ့ပြီးကြောင်းကုန်းကျေးရွာနီမှာထိတွေ့တိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ပွဲတွင်စစ်ကောင်စီတပ်သား9ဦးသေဆုံးက9ဦးဒဏ်ရာရခဲ့တယ်လို့သိရှိရပါတယ်။ ။ဒါပြင်ဇန်နဝါရီလ14ရက်နေ့မှာကျောင်းကုန်းနဲ့ကန်ဒီကြီးရွာကြားမှာတိုက်ပွဲနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား3ဦးသေဆုံးက18ဦးထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဒါပြင်ကန်ဒီကြီးရွာနီးမှာတော်လင်းတပ်များကထောင်ထားတဲ့မိုင်းနှိမ့်ပြီးစစ်ကောင်စီတပ်သား2ဦးထပ်မံသေဆုံးခဲ့သေးတယ်လို့ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်တပ်များဘက်ကလည်းတိုက်ပွဲများအတွင်း5ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။ဒီတက်ခတ်မှုတွေကိုမြိုင်း Supporting Battalion MSB ပကုတ်ကူရဲအမှတ်26914595တိုင်ရင်များရွှေဘိုခရိုင်တိုင်ရင်25မြိုင်းပကဖတ်တိုင်ရင်ပကုတ်ကူ Earthquake အညာမြေတပ်ပေါင်းစုအဖွဲ့ဝုံးမလီပျောက်ကြားတပ်ပွဲဒေသခံပကဖတ်များကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါလိမ့်ခင်ဗျာ။အခုဆက်လက်ပြီးတော့ပုတ်ပါဝဲလောင်လမ်းပိုင်းတနေရာမှာစစ်ကောင်စီကား3စီးကိုမိုင်းဆွဲတိုက်ခတ်ခဲ့တဲ့တဲ့တွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းညောင်ဦးခရိုင်ကျောက်ပရောင်မြို့နယ်ပုတ်ပါဝဲလောင်လမ်းပိုင်းတနေရာမှာစစ်ကောင်စီကား3စီးကိုမိုင်းဆွဲတိုက်ခတ်ခဲ့တယ်လို့ပုတ်ပါ Protection and Gorilla Folks PPGF ကသတင်းထုတ်ပြန်ထားပါတယ်။ပုတ်ပါဝဲလောင်လမ်းပိုင်းတနေရာမှာနေစဉ်ကင်းမုံဝတ်ခါပြည်သူတွေကိုစစ်ဆေးငွေညှစ်မှုတွေပြုလုပ်ပြီးပြန်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဇန်နဝါရီလ15ရက်နေ့မိုးလယ်7နာရီဝန်းကျင်မှာမိုင်းဆွဲတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခတ်မှုအတွင်းစစ်ကောင်စီကားတစ်စီးပျက်စီးခဲ့ပြီးထိခိုက်ဒေဆုံးမှုများနိုင်ကကျန်ကားများပေါ်ကစစ်သားများကလက်နက်ကြီးလက်နက်ငယ်များနဲ့ပစ်ခတ်ခဲ့တယ်လို့သိရပါတယ်။ဒီစစ်စင်ရေးကိုပုတ်ပါ Gorilla Force PGF မှရဲဘော်များကဆောင်ရွက်ခဲ့တာဖြစ်ပြီးအထူးခံမရှိပြန်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ5ရက်နေ့ည8:20ခန်းကလည်းပုတ်ပါတောင်မကြီးပတ်ဝန်းကျင်ကိုစစ်ကြောင်းထိုးပြီးပြန်လာတဲ့စစ်ကောင်စီရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပါသေးတယ်ခင်ဗျာ။ခုတခါ6မြို့နယ်ကကြီးပါလေးကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုခုခံတိုက်ခိုက်ခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မကွေးတိုင်းချောင်းမြို့နယ်ထိန်ဆဲတိုင်တွေကကြေးရွာတွေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတော်လဲတမောင်းစုတွေကခုခံတိုက်ခိုက်ခဲ့တယ်လို့6 Gorilla Force CGF ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ15ရက်နေ့မနက်6:45မိနစ်မှာကုန်းကြီးပြည်ဝကထွက်လာတဲ့အင်အားတရာခန့်မှာစစ်ကြောင်းကိုတိုက်ခိုက်ခဲ့ရမှာ7:30မှာပြန်လည်ဆုတ်ခွာသွားတယ်လို့သိရပါတယ်။အဲ့ဒီစစ်ကောင်စီစစ်ကြောင်းဟာပြန်ဆုတ်ခွာရလမ်းတစ်လျှောက်ရွာသားတူကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးနှုတ်ဦးကိုရက်ဆက်စွာတပ်ဖြတ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ခိုက်မှုကို6 Gorilla Force CGF 6မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့6ပကဖမကွေးခရိုင်ပကဖအထူးတပ်ခိုက်ရေးတပ်ဖွဲ့6မြို့နယ်တော်လင်းတပ်ပေါင်းစုတွေကပူးပေါင်းပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။တော်လင်းရဲဘော်တို့ကိုဖမ်းဆီးသွားတဲ့စစ်ကြောင်းကိုလိုက်လံတိုက်ခိုက်စဉ်ရဲတပ်သားတအူးကိုဖမ်းဆီးရမိခဲ့တဲ့တဲ့ရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မန္တလေးတိုင်းတောင်သာမြို့နယ်ခြုံကြီးရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီရဲ့အရေးမဲ့စစ်ကြောင်းကရဲတပ်သားတအူးကိုလက်နက်ခဲယမ်းများနဲ့တူဖမ်းဆီးရမိခဲ့တယ်လို့မြန်ကျန် District Army 3 MTA 3တောင်သာရုတ်တဖွဲ့ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ14ရက်နေ့မနက်2နာရီခွဲမှာတမလီစက်ရုံမှအင်အား50ကျော်နဲ့စစ်ကြောင်းထိုးလာတဲ့စကားစစ်ကြောင်းဟာနေမကောင်းတဲ့အတွက်အနားယူနေရတဲ့တိုင်ရင်တုံးလက်အောက်ခံရဲဘော်တို့ကိုဖမ်းဆီးသွားတယ်လို့သတင်းရတာကြောင့်လိုက်လံတက်ခတ်ခဲ့တယ်လို့ဆိုပါတယ်။အဲဒီလိုလိုက်လံတက်ခတ်ရင်စစ်ကောင်စီစစ်ကြောင်းမှရဲသားတဦးဟာအင်သာတက်နေတာကြောင့်လူစုကွဲကြံရရမှာ၎င်းရဲ့လက်နက်နဲ့စစ်ဝတ်စုံများကိုချွတ်ချပြီးရတဟန်ဆောင်က PDF ရေဘော်တွေကိုလမ်းလာမေးစဉ်ဖမ်းဆီးရမိခဲ့တယ်လို့သိရပါဗျ။အဲ့ဒီရတသားထံက G3 တနတ်တလက် G အတောက်250 G ပေါက်4ခု60မမအဖို့တပူနဲ့စစ်သုံးပစ္စည်းတချို့ကိုသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးနိုင်ငံတော်အကြံဖက်စစ်အုပ်စုရဲ့တနတ်နယ်ပြစ်ခတ်မှုကြောင့်အမျိုးသမီး46ဦးနဲ့အမျိုးသား244ဦးစုစုပေါင်း290ဦးသေဆုံးခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ငံရေးသားများကွန်ရီဆောင်ရှော်ရေးအသင်းကကောက်ယူထားတဲ့သတင်းအချက်အလက်တွေအရ2024ခုဇန်နဝါရီလ1ရက်နေ့မှဒီဇင်ဘာလ31ရက်နေ့ထိနိုင်ငံတော်မှာအကြမ်းဖက်ဆဲအုပ်စုရဲ့တနက်နယ်ပစ်ခတ်မှုကြောင့်မျိုးသမီး46ဦးနဲ့မျိုးသား244ဦးစုစုပေါင်း290ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးအသက်18နှစ်အောက်ကလေးငယ်20ဦးအပါဝင်တယ်လို့ဆိုပါတယ်။အဲ့ဒီသေဆုံးသူတွေနဲ့စကိုင်းတိုင်းမှာ100ဦးနဲ့သေဆုံးမှုအများဆုံးဒေသဖြစ်တယ်လို့သိရပါတယ်။2024ခုနှစ်ဒီဇင်ဘာလ20ရက်နေ့ညနေ4:00ခန့်အချိန်မှာစကိုင်းတိုင်းစကိုင်းမြို့နယ်ဇေယျကွက်တဲ့ရက်ကွက်ရှိလေပေးဆိုင်တစ်ဆိုင်မှာအကြမ်းဖက်စစ်တပ်ကပေါ်တာဆွဲပြီးဖမ်းဆီးတဲ့အတွက်ကြောင့်လူငယ်တွေထွက်ပြေးကြရမှာစစ်အုပ်စုကလိုက်လံပစ်ခတ်တဲ့အတွက်ကြောင့်ကိုမျိုးမဲသူဟာတနက်ကြီးထိမှန်ပြီးနေရာမှာပဲတေးဆုံးခဲ့ရပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio Energy သတင်းတောင်မင်းသိဟန်မင်းစစ်သွင်းနဲ့ Car Share ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့ပြည်တွင်းသတင်းတွေကိုຫນွေဦးနိုင်ကဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ16ရက်နေ့မနက်ပိုင်းရေဒီယို NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ညိုနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့ကြားကာလဒေသန္တရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့မန္တလေးတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ15ရက်နေ့အမျိုးသားညီညွတ်ရေးအစိုးရကြားကာလဒေသန္တရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့မန္တလေးတိုင်းမှပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွဲဆောင်ဆွေးနွေးပွဲအစည်းအဝေးနှစ်မြင့်ဆောင်2025ကိုကျင်းပခဲ့ပါသည်။အစည်းအဝေးမှာကြားကာလဒေသန္တရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအထွန်းရေးမှုအဖွဲ့ဝင်တယန်ဇာတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနအမြဲတမ်းအထွန်းဝန်ကအဖွင့်အမှားစကားပြောကြားခဲ့ပါသည်။အဒီနောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်ပြီးတော့တည်ရှိလိုရာများကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးရဲ့တာဝန်ရှိသူများကပြန်လည်ဖြေကြားခဲ့ကြပါသည်။အဆိုပါတွေ့ဆုံပွဲကိုအမြဲတမ်းအတွင်းဝန်များ၊ဒုတိယအတွင်းဝန်များ၊တွဲဖက်အတွင်းဝန်များ၊ဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့မန္တလေးတိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပါသည်ခင်ဗျာ။ဆလဘီစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှကြားကာလဖွဲ့စည်းပုံအခြေခံဥပဒေပထမမူကြမ်းအပေါ်တုံးသက်ပြီးစည်းမှုအခြေအနေနဲ့ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဟာစကိုင်းဒေသအတွင်းမှာရှိတဲ့တပိတ်တိုက်ပွဲဦးဆောင်ကော်မတီများနဲ့2025ခုနှစ်ဇန်နဝါရီလ15ရက်နေ့မုံလွဲတနအီအချိန်မှာ Zoom platform ကနေတဆင့်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အစည်းအဝေးပွဲမှာစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးတဲ့နောက်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှကြားကာလဖွဲ့စည်းပုံအခြေခံဥပဒေပထမမူကြမ်းအပေါ်တုံ့တက်ပြီးစည်းမှုအခြေအနေနဲ့ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းပြောကြားခဲ့ကြပါသည်။အဲဒီနောက်တက်ရောက်လာကြတဲ့စကိုင်းဒေသအတွင်းမှာရှိတဲ့တပိတ်တိုက်ပွဲဦးဆောင်ကော်မတီဝင်များကလည်းယူနစ်လွှတ်တော်ရဲ့ရှေ့လုပ်ငန်းစဉ်များအပေါ်မှာဘူးပေါင်းဆောင်ရွက်နိုင်ရေးဆိုင်ရာကိစ္စရပ်များကိုအပြန်အလှန်ဆွေးနွေးခဲ့ကြပါသည်ခင်ဗျာ။ဆလဘီဂျာမနီနိုင်ငံဖရန်ကတ်မြို့မှာရှိတဲ့ဂိုတက်တက္ကသိုလ်နဲ့ကချင်ပြည်နယ်ပညာရပ်ဆောင်တက္ကသိုလ်တို့ MOU ရေးထိုးတဲ့သတင်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ15ရက်နေ့ကချင်ပြည်နယ်ပညာရပ်ဆောင်တက္ကသိုလ်နဲ့ဂျာမနီနိုင်ငံဖရန်ကတ်မြို့မှာရှိတဲ့ဂိုတက်တက္ကသိုလ်တို့ Memorandum of Understanding MOU လက်မှတ်ရေးထိုးပွဲကိုအွန်လိုင်းကနေတဆင့်ကျင်းပခဲ့တယ်လို့သိရပါတယ်။လက်မှတ်ရေးထိုးပွဲမှာအမျိုးသားညီညွတ်ရေးအစိုးရပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာစောဝီစုကိုတက်ကတူမှအုပ်ချုပ်ရေးအဖွဲ့ဝင်များကချင်ပြည်နယ်ပညာရေးဆောင်တက်ကတူမှဒုတိယအဓိပတိဒေါက်တာအောင်နိုင်သူနှင့်တက်ကတူအသီးသီးမှကျောင်းအုပ်ဆရာကြီးဆရာမကြီးများတက်ရောက်ခဲ့ကြပါရခင်ဗျာ။အဒီနောက်ပုံမူကောင်းမွန်တဲ့ပညာရေးအခွင့်အလမ်းများတည်ဆောက်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်သွားကြရမယ့်ကိစ္စရပ်များကိုဆွေးနွေးခဲ့ကြတယ်လို့သိရပါရခင်ဗျာ။ဆလဘီမွန်နက်ရှင်နယ်ကောလိပ်နဲ့ချင်းမိုင်ရဂျဘတ်ယူနီဗာစီတီ CMRU တို့ MOU ရေးထိုးတဲ့သတင်းကိုတင်ပြပေးပါမယ်။မွန်နက်ရှင်နယ်ကောလိပ်နဲ့ချင်းမိုင်ရဂျဘတ်ယူနီဗာစီတီ CMRU တို့ MOU လက်မှတ်ရေးထိုးပွဲအခမ်းအနားကိုဇန်နဝါရီလ15ရက်နေ့မှာကျင်းပပြီးတော့လက်မှတ်ရေးထိုးခဲ့ကြတယ်လို့သိရပါတယ်။မွန်အမျိုးသားကောလိပ်ဟာထူးချွန်လူငယ်များကိုမွေးထုတ်ပေးလျက်ရှိပြီးတော့နှစ်ဖက် MOU ထိုးချက်အရမွန်အမျိုးသားလူငယ်များပညာသင်ခွင့်အခွင့်အလမ်းများပိုမိုတိုးတက်လာမှာဖြစ်ပါတယ်။လက်ရှိမှာတိုင်းသာနယ်မြေများမှာတိုင်းသာကောလိပ်နဲ့တက္ကသိုလ်ကျောင်းများဖွင့်လှစ်တင်ကြားလျက်ရှိကနိုင်ငံတကာတက္ကသိုလ်များနဲ့လည်းပညာရေးပူးပေါင်းဆောင်ရွက်မှုများရှိနေတယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီစေအုပ်ချုပ်ရေးကြေညာခဲ့တဲ့တောင်ကိုရီးယားသမ္မတယုံဆုကျိုးကိုဖမ်းဆီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ15ရက်နေ့မှာတောင်ကိုရီးယားနိုင်ငံမှာဒီဇင်ဘာလ3ရက်နေ့ကစစ်အုပ်ချုပ်ရေးကြေညာမှုကြောင့်ဆွတ်ဆွဲပြစ်တင်ခံထားရတဲ့တောင်ကိုရီးယားသမ္မတယုံဆုကျိုးကိုနိုင်ငံတော်ပုံကံမှုဆွတ်ဆွဲချက်ဖြင့်တောင်ကိုရီးယားနိုင်ငံအကျင့်ပြတ်ချစားမှုစုံစမ်းအရေးယူရေးယုံကဖမ်းဆီးလိုက်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။သမ္မတကိုဖမ်းဆီးဖို့ရဲတပ်ဖွဲ့3000ကျော်က၎င်းရဲ့နေအိမ်ကိုတွားရောက်ဖမ်းဆီးခဲ့ခြင်းဖြစ်ပြီးတော့ယုံဆုကျိုးကိုစောင့်ရှောက်ပြီးနေတဲ့တပ်ဖွဲ့ငင်းနဲ့သွေးထွက်တံယူမဖြစ်စေရန်သမ္မတကရဲတပ်ဖွဲ့ထံဖမ်းဆီးခံခဲ့တယ်လို့ဖော်ပြထားပါတယ်။ဒီနေ့လုံခြုံရေးအရိယာဒေးကိုမိသက်ကားတွေတုံးပြီးတော့ဖောက်ထွင်းဝင်ရောက်လာတာကိုတွေ့လိုက်ရတော့CIO ရဲ့စုံစမ်းစစ်ဆေးမှုဟာတရားမဝင်တဲ့စုံစမ်းစစ်ဆေးမှုဖြစ်ပါတယ်။ဒါပေမဲ့သွေးတက်တံယူမဖြစ်ရအောင်အဖမ်းခံမှုဆုံးဖြတ်ခဲ့ပါတယ်လို့တောင်ကိုရီးယားသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ စရုပ်ချုပ်ရေးအမိန့်ကိုပြန်လည်ရုပ်သိမ်းပြီးတဲ့နောက်အိမ်တွင်အောင်းနေတဲ့သမရယုံဆိုကျိုးနေထိုင်ရာတောင်ဆောင်ဆန်အိမ်ဂိတ်တကားကနေကလုံခြုံရေးအပြည့်နဲ့သမရကိုဖမ်းဆီးသွားတယ်လို့သိရပါတယ်တောင်ကိုရီးယားနိုင်ငံအချင်းပြတ်ခြားဆောင်မှုစုံစမ်းအရေးယူရေးယုံကတောင်ကိုရီးယားသမ္မတကိုစုံစမ်းစစ်ဆေးရန်တရားရုံးထံမှဖန်ဝရန်တောင်းခံဖမ်းဆီးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီဒေါ်လာဈေးတက်အောင်လုပ်တယ်လို့ဆိုကလူပုဂ္ဂိုလ်26ဦး Facebook page group 18ခုနဲ့အကောင့်10ခုကိုအရေးယူမယ်လို့စစ်ကောင်စီကကြေညာတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီကပြည်တွင်းစီးပွားရေးဈေးကွက်မှာအမေရိကန်ဒေါ်လာ 4,900 ကျော်ဈေးတက်အောင်လုပ်တယ်လို့ဆိုက Facebook page group 18ခုနဲ့လူပုဂ္ဂိုလ်အကောင့်10ခုကိုအရေးယူမှာဖြစ်ကြောင်းစစ်ကောင်စီရဲ့ဗဟိုဘဏ်ကကြေညာထားပါသည်ဗဟိုဘဏ်ကပြည်ထောင်ဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဟွန်ဒီလုပ်ငန်းလုပ်ကိုင်ကြောင်းကြော်စောတရင်ပေါ်ပေါက်သူများကိုစစ်ဆေးမေးမြန်းခြင်းနဲ့ယင်းကြော်စောသူများရဲ့ဗန်စင်ရင်းနဲ့ဗန်စနစ်ကိုအသုံးပြုငွေလွှဲခြင်းများကိုစီစစ်ပြီးအရေးယူနိုင်ရေးဆောင်ရွက်နေကြောင်းလက်ရှိမှာတန်တရားဖြစ်ပွဲတရားမဝင်နိုင်ငံသားငွေဝယ်ယူရောင်းချလဲလှယ်နေတဲ့လူပုဂ္ဂိုလ်26ဦးနဲ့ပတ်သက်ပြီးတော့စီစစ်ခဲ့ရမှာ9ဦးကိုအမှုဖွင့်အရေးယူထားပြီး6ဦးကိုတရားစွဲတင်ပို့ထားကဆက်လက်အရေးယူဆောင်ရွက်မယ်လို့ဆိုထားပါသည်ဒါအပြင်လူမှုကွန်ရက်စာမျက်နှာများကနေတဆင့်တရားမဝင်နိုင်ငံသားငွေကြေးများဝယ်ယူရောင်းချလဲလှယ်ခြင်းများကိုဆောင်ရွက်လျက်ရှိတဲ့ Facebook group များဖြစ်ကြတဲ့ Gold Pride ရန်ကုန်ဒေါ်လာရွှေကုန်သင်များ group Private group နေ့စဉ်ရွှေစည်းငွေစည်း Public group USD Exchange Myanmar Public group Daily Exchange Rate for Myanmar USD SGD Euro AUD Baht Public group ငွေလဲနှုန်း Singapore Myanmar Public groupThai TH Myanmar MM Currency Public Group နိုင်ငံတကာငွေကြေးစည်းနှုန်းများ Public Group Euro Dollar ရောင်းဝယ်ပို့ဆောင်သူများစုံစည်းရာ Public Group နိုင်ငံခြားငွေကြေးလဲလှယ်နှုန်း Currency Exchange Private Group ကမ္ဘာရွှေမြန်မာရွှေရေနံ Stock Share နဲ့နိုင်ငံတကာငွေကြေးစည်းကွက် Public Group ရွှေစည်းငွေစည်းဒေါ်လာစည်းဂျပန်မြန်မာငွေလွှဲငွေပို့ဝန်ဆောင်မှု Public Group တို့ကိုအရေးယူနိုင်ရေးစီစစ်ဖော်ထုတ်သွားမယ်လို့ဆိုထားပါတယ်အလားတူ Facebook page များဖြစ်ကြတဲ့ရွှေစည်းငွေစည်း Facebook page ငွေစည်း Facebook page အခောက်ရွှေစည်း Facebook page MCHN Facebook page ကိုရဲမြန်မာ Facebook page တို့ကိုအရေးယူမှာဖြစ်ကြောင်းဒါအပြင်ကြော့ကြော့ဦးကြော့ထွန်းလင်းတိန်းတိုးအောင်ရင်းရင်မျိုးကောင်းမြတ်ကျော်လုံဖူးနှင်းခရီတက်လူစီယာထွန်းကြော်တီဟမလီခါတို့ကိုလည်းအရေးယူသွားမယ်လို့စစ်ကောင်စီဗဟိုဘဏ်ကဆိုထားပါတယ်။အမေရိကန်ဒေါ်လာဈေးဟာ2024ခုနှစ်အတွင်းဒေါ်လာကို 8,000 ကျပ်အထိထိုးတက်ခဲ့ပြီးတဲ့နောက်စစ်တပ်ကအဖမ်းဆီးများအလွန်ကျန်းခဲ့တဲ့အတွက်ကြောင့်ဒေါ်လာကိုငွေကျပ် 4,500 ဝန်းကျင်ဖြင့်အယောင်းဝယ်ပါခဲ့ကယခုအမေရိကန်ဒေါ်လာငွေကျပ် 4,900 ကျော်အထိပြန်လည်မြင့်တက်လာတာပါ။နိုင်ငံရေးမတည်မငြိမ်ဖြစ်နေသမျှကာလပတ်လုံးတော့စစ်တပ်ကဖိအင်ငြိမ်သွားလိုက်စစ်ပွဲတွေဖြစ်တော့မယ်ဆိုတဲ့သတင်းတွေထွက်လာရင်ဒေါ်လာဈေးပြန်တက်လာလိုက်ကျပ်ဈေးထိုးချလိုက်တက်ကပြန်ဖမ်းရင်ငြိမ်သွားလိုက်အဲ့ဒီလိုနဲ့ပဲတန်တရာလည်ပြီးတော့ကျပ်ငွေကဖောင်းပွားနေဥ့မှပဲအဓိကနိုင်ငံရေးပါပဲနိုင်ငံရေးတည်ငြိမ်မှစီးပွားရေးရောငွေလေနှုံရောတည်ငြိမ်မယ်လို့ရန်ကုန်ရွှေကုန်းတဲ့အူကသုံးသပ်ပြောဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG မှာဆက်လက်အသံလွှင့်နေတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော်လိုင်းရေးအသိပညာကဏ္ဍမှာတော့တော်လိုင်းရေး post များကိုလုံခြုံစွာတင်ကြမယ်ဆိုတဲ့ခေါင်းစဉ်နဲ့လွတ်လပ်နေဦးကတင်ဆက်ပေးထားပါတယ်ရှင်
။တော်လိုင်းရေး post များကိုလုံခြုံစွာတင်ကြမယ်။ Social platform များပေါ်တွင်နေဦးတော်လိုင်းရေးအကြောင်းအရာများကိုနေ့စဉ်လိုလိုမြင်ကြရဖတ်ကြရဖြန့်ဝေနေကြရအောင်မှာကခရီးရလိုအပ်ချက်တစ်ခုဖြစ်နေပါတယ်။တော်လိုင်းရေးအစောပိုင်းနဲ့စာရင်တော့ New Feed ပေါ်မှာစစ်အာဏာရှင်ဆန့်ကျင်ရေး post တွေနဲ့အတူတော်လိုင်းရေးတပ်ဖွဲ့များထံဆက်သွယ်နေကြထောက်ပို့လမ်းကြောင်းတွေကလည်းရော့ကျနေတာကိုတွေ့ရပါတယ်။အကြောင်းရင်းကိုစဉ်းစားလိုက်တဲ့အခါမှာကျွန်တော်တို့သတိမထားမိတဲ့ဟာကွက်တစ်ခုကိုအခုလိုမြင်မိကြောင်းတင်ပြလိုပါတယ်။မြန်မာနိုင်ငံသားတွေနေ့စဉ်လိုလိုထိတွေ့နေကြတာကအားလုံးသိတဲ့ Facebook ဆိုတဲ့ platform ပါ။တဝူးချင်းအကောင့်သာမကစာမျက်နှာများဖွင့်လှစ်ခြင်းအုပ်စုဖွဲ့ group ထောင်ခြင်းလိုက်လွင့်ထုတ်ပေါ်ပြောဆိုခြင်းတို့ကိုနေ့စဉ်ပြုလုပ်လျက်ရှိရမှာစစ်အာဏာရှင်ဆန့်ကျင်ရေးတော်လိုင်းရေးအကြောင်းတွေကမပါမဖြစ်ပါပဲတရားတော်တော်လိုင်းရေးဘက်မှအကောင့်များစာမျက်နှာများရှိတဲ့ကဲ့သို့စစ်ကောင်စီဘက်မှအကောင့်များစာမျက်နှာများတည်င်းထုတ်လွှင့်မှုများလည်းရှိကြပါတယ်မိမိတို့တော်လိုင်းအင်အားစုများအနေနဲ့ ထောက်ပို့ကူညီနိုင်ရေးနှိုးဆော်ခြင်းများသာမကတော်လိုင်းပစ္စည်းများရောင်းချခြင်းတရားဝင်ဘွန်းစာချုပ်ရောင်းချခြင်းတို့ကိုလည်းတရတအားလှုပ်ဆောင်လျက်ရှိကြပါသည်။မြေပြင်တပ်ဖွဲ့များအတွက်ထောက်ပို့အင်အားစုများရဲ့ Facebook platform ကတဆင့်ကူညီနိုင်ခဲ့မှုဟာဆိုရင်အားရစရာအခြေအနေရှိခဲ့ပူပါသည်။မဲရောင်းချခြင်းအလှူခံခြင်းစီရာများကိုထောက်ပံ့ခြင်းဆိုင်ရာနှင့်ကြေညာချက်များထုတ်ပြန်ခြင်းတို့ဟာFacebook စာမျက်နှာကိုအဓိကအားထားလှုပ်ဆောင်ကြရတာဖြစ်ပါတယ်။မိမိတို့မဖြစ်မနေသိရှိထားရမယ့်အချက်ကတော့တော်လိုင်းဆိုင်ရာ post များကို like react share comment ပြုလုပ်သူများထဲတွင်မိမိတို့တော်လိုင်းအင်အားစုများသာလှုပ်ဆောင်နေတာမဟုတ်ဘဲစစ်ကောင်စီဘက်မှပြည်သူတစ်ဆက်ပေါက်ဒလန်ကောင်များရဲ့အကောင့်များလည်းပါဝင်နေဆိုတာပါပဲ။အခုလိုသူ့ဘက်ကိုယ့်ဘက်နှစ်ဖက်စလုံး comment ရေးသားခြင်းပြန်လည်ဖြန့်ဝေခြင်းပြုလုပ်ကြရမှာ။ public နဲ့တင်တဲ့ post အားလုံးကိုမြင်သည့်ဘက်ကမဆိုမြင်သည့်အကောင့်ကမဆိုမြင်နိုင်ဖတ်နိုင်ကြည့်ရှုနိုင်ကြတာလည်းဖြစ်ပါတယ်။တောတာရှင်များခင်ဗျာ။အခုလိုအဖြူအမဲအတိကျခွဲခြားရန်မဖြစ်နိုင်တဲ့ Facebook platform ပေါ်မှာစစ်ကောင်စီအားပေးအကောင့်ပေါင်းများစွာသတင်း၌သတင်းယူဒလန်များစွာဟာမိမိတို့တော်လိုင်းအင်အားစုများရဲ့အကောင့်တွေစာမျက်နှာတွေထဲမှာနေ့စဉ်ဝင်ရောက်ကြည့်ရှုနေကြပါတယ်။ထို့သောဝင်ရောက်ကြည့်ရှုနေရမှာတော်လိုင်းအားပေးသူတွေရဲ့ comment များမှတဆင့်အကောင့်များမှတဆင့်သိလိုတဲ့အချက်လက်တွေကိုရှာဖွေခြင်းအဖြစ်အန်ဒီရဲ့ပေးနိုင်ရန်စင်ကဲစောင့်ကြည့်လျက်ရှိနေကြတာမျိုးပါ။public နဲ့တင်လိုက် share လိုက်တဲ့ post တစ်ခုကို computer မှာဝင်ကြည့်လျင်မြည်သူက share လိုက်ကြောင်းအရေးအတွက်မြင်များ share လိုက်ကြောင်း share လိုက်သူရဲ့တိကျကုတ်ကြီးပုံများ comment များအားလုံးတို့ကို post ပိုင်ရှင်သာမကဘဲအခြားသော account ပိုင်ရှင်များလည်းဝင်ကြည့်လို့ရသွားပါလေထို့သောပေါ်ပေါ်တင်တင်ဖြစ်သွားတဲ့အတွက်မိမိတို့ပေါ်ဆစွာပြောဆိုရေးသားထားမှုများအပါအဝင်အခြားဆက်နွယ်နေမှုများ friend list ပါချိတ်ဆက်မှုများမသိမမြင်အပ်သောတပ်ပုံများအားလုံးကိုဖွင့်ချမိတဲ့ကဲ့သို့ဖြစ်သွားပြီးထိုမှတဆင့်ချီယာကန်အန်ဒီရဲ့ပေးလိုက်လံဖန်ဆင်းမှုများပြုလုပ်နေကြတာကိုတွေ့ရှိရပါတယ်။ဟန်ငယ်ဦးကျော်စွာဗတ်ညွန့်ဖော်ကောင်တက်ကြက်ကြီးဖိုးစီတန်တာညွန့်အစရှိတဲ့အစုအဖွဲ့များမှအစုပါဒေတာများကိုရယူကာပြည်သူလူထုအားအကြောက်တရားကြီးမအောင်ကြံစည်နေကြပါတယ်။ဆီအာနာရှင်ကိုတော်လန်သည့်အချက်တစ်ခုနဲ့ညီစွန်းတည်တဲ့တပြိုင်နက်တရက်နှစ်ရက်တပတ်အတွင်းလာရောက်ဖန်ဆင်းမှုများတစစများပြားလာနေပါတယ်။ဒီမာရင်ရက်တန်နေမှာမဟုတ်ပဲတော်လန်၏အဖွဲ့စည်းများဖြစ်ကြတဲ့PDF, MOD, NUG ချက်ဆက်မှုရှိနိုင်သည်ဟုတွက်ဆ၍စစ်ဆေးမေးမြန်းမှုများပြုလုပ်လေရှိပါသည်။ထို့နောက်တွင်ထင်ရှားဆိုင်နှိမ့်ဆက်ထောင်ချငွေညှက်နှီးမျိုးစုံနှင့်မိမိတို့တော်လိုင်းရေးထောက်ခံသူများအပေါ်အကြောက်တရားများဆက်တိုက်ထည့်ပါတော့တယ်။ထို့သောဖြစ်ရများကြောင့်မိမိတို့ဘက်မှငွေပမာဏအ ਨੇ များလိုက်အထောက်ပံ့ပေးနေနိုင်သောထောက်ပို့များတဖြည်းဖြည်းချင်းရပ်ဆိုင်းသွားသည်ကိုလည်းတတိပြုကြရပါတော့မယ်။တစ်ဖက်ကပြန်လည်ဆင်ခြင်ရမယ့်အချက်ကတော့တော်လိုင်း post များရေးသားဖြန့်ဝေခြင်းမပြုလုပ်ဖို့တတိပေးခြင်းမျိုးမဟုတ်ပါဘူးမိမိတို့ရဲ့ပေါ်ဆမှုကိုခြေရာခံပြီးအရမအင်အားစုများဘက်ကအသာကျက်ရယူသွားနိုင်သည်ကိုထောက်ပြဆွေးနွေးခြင်းသာဖြစ်ပါれခင်ဗျာမြေပေါ်မြေအောက်တော်လိုင်းရေးလှုပ်ရှားမှုအလုံးကခြေတန်လုံဖို့အလွန်အရေးကြီးပါတယ်မိမိတို့ဘက်မှခြေတန်လုံ၍ဂွင်းဆက်ဖြောက်ထားနိုင်ပါက၎င်းတို့ဘက်မှ data ရရှိနိုင်မှုတော်တော်များများရပ်သွားပါလိမ့်မယ်တော်လိုင်းရေးဆယ်လီများမှလွဲ၍တော်လိုင်းရေးတွင်တဏီမဟုတ်တဏီပါဝင်နေသူများသည်မိမိတို့အကောင့်အား profile lock ချ၍ပိတ်ထားခြင်းနှင့်ယုံကြည်ရသောမိမိတို့အသည့်မိတ်ဆွေများကိုသာဖတ်ခွင့်မြင်ခွင့် comment ခွင့်ပေးသင့်လှပါသည်တတ်နိုင်သမျှတော်လိုင်းရေးနှင့်ပတ်သက်သော post များအားဝင်ရောက်၍ comment ရေးခြင်းကိုရှောင်ရှားပါဝင်ရောက်ပြောဆိုရေးသားရန်ဆန္ဒရှိပါလျင်မိမိ data များမပါဝင်သောအကောင့်အသစ်တစ်ခုကိုဖွင့်၍ဝင်ရောက်ရေးသားခြင်းပြုလုပ်ပါတော်လိုင်းရေး post များအား share မည်ဆိုပါကလည်း privacy setting ကို friends only ပြုလုပ်၍ share ပါထိုအခါမူရင်း post ပိုင်ရှင်များသည်မိမိတို့ share သောအကြောင်းအရာများနှင့်မိမိတို့ကုတ်လုပ်၍ပြောဆိုမှုများ comment ဝင်ရောက်ရေးသားမှုများကိုလုံးဝမြင်ရမည်မဟုတ်တော့ပါစစ်ကောင်စီဘက်ကရန်သူခွေးတို့ရဲ့အနံ့ခံခြင်းမှရှောင်ရှားနိုင်ကြပါရန်အခုလိုတတိပေးနှိုးဆော်ရခြင်းဖြစ်ပါတယ်ထို့ကဲ့သို့ Facebook platform ပေါ်မှာတတိကြီးကြီးထားပြီးတော်လန်ရေးကိုတနည်းနည်းနဲ့ပါဝင်မယ်ဆိုရင်ရန်သူစစ်ကောင်စီတို့ရဲ့စုံစမ်းထောက်လှမ်းနိုင်မှုအားနည်းသွားမှာဖြစ်ပြီးတော့မိမိတို့တော်လိုင်းရေးမိတ်ဆွေများဘက်ကလည်းအကြောက်တရားကင်ကင်နဲ့ပန်းတိုင်ကိုအရောက်လှမ်းသွားနိုင်ကြဖို့ဖြစ်ပါတယ်။ဒီလိုနည်းအားဖြင့်မိမိတို့ရဲ့တရေကောင်းများဖြစ်တဲ့တော်လိုင်းရေးတပ်ရင်းတပ်ဖွဲ့များထံထပ်ဖို့လမ်းကြောင်းများအဆက်ပြတ်အားနည်းသွားခြင်းမရှိစေရန်မေတ္တာရှိထားယုံကြည်မှုအားနဲ့တတိပေးလိုက်ရပါတယ်ခင်ဗျာ။အရေးတော်ပုံအောင်ရမည်
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်ပေါင်းတို့ရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်နေတော်လိုင်းရေးတိဂီတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ် တေးရီနိုင်မြမာရဲ့ကဘာမကြည့်ဘူးဆိုတဲ့ဒီသတင်းကိုတော်လန်ပြည်သူတွေကသိဆိုထားကြတာကိုထုတ်လွှင့်ပေးနေဒီကနေ့မနက်ခင်းကနေနှုတ်ဆက်လိုက်ရပါတယ်တော်တာရှင်ပေါင်းတာယာပျော်ရွှင်ငြိမ်းချမ်းတဲ့တနေ့တာကိုရရှိပိုင်ဆိုင်နိုင်ကြပါစီရှင်
ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထွေးကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင် ငါဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ